Town Dan Chakan near the reigning a party when my pin nine nature bowing. A chat show will pin sentare and a party mia mapon dinin saya uri mujantiago. Dinit, pidu lotoga, deep you like babby. Dibri mujango, long area baga, muda lotoga, deep you tara lip chipari. Natown to say you got wet drip, pianbido mapon matingere. Muda democracy, puejo ye uri taku but poin to garo. Yamaninga ha, democracy lanyo mogo, mandigate one ire suing.
တင်းချက်တဲ့ဥပဒေစည်းမျဉ်းတွေကိုပြုပြင်ဖို့လိုအပ်တယ်လို့တုံ့သက်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ထိုင်းချေဆိုင်သတင်းထောက်ကိုမိုးစောကတင်ပြမှာပါရှင်ဟုတ်ကဲ့ပြင်ဆင်ချက်သုံးချက်ပါဝင်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုဒီကနေ့ပြည်သူ့လွှတ်တော်ကအတည်ပြုကြောင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီလိုအတည်ပြုဆုံးဖြတ်လိုက်တ
တွေ့ကြလာတာပေါ့။အရင်တော့3မှ6ဓာတ်ငယ်မှာဒီကောင်စုကမ္ဘာမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံရှင်အောင်တွေကိုထိတ်လေးဆော့ဆော့ရေးနေကြတာ။အခုတော့လေးစားလိုက်တာရေးနေပြီးတော့နော်ပြင်ဆင်လိုက်တာပေါ့။အဲဒီလိုပဲအရင်တော့နိုင်ငံရေးပါတီတော့မှာဒီပါတီဝင်တွေကထောင်နာချက်ခံနေပြီးမဟုတ်ပါဘူးလို့အမတ်ကဆင်းငါမှာသမတ်သားတဲ့။နောက်ပြီးတော့ဒီ25ကိုပြည့်ထွက်လိုက်ပြီ။နိုင်ငံအခွင့်အရေးကိုရပြီးတော့အမူလာပြန်လာရဲ့ကိုဆက်တာ။ဟောဒါလည်းတည့်ပြည့်ကြတာလားပေါ့
။နောက်ပြင်ဆင်တဲ့အချက်တစ်ခုကတော့ပုံမှန်စနစ်ကာကြီးတစ်ကိုရှင်းလင်းချက်ထပ်ထည့်တာဖြစ်ပါတယ်။ဒီအချက်ကတော့လွှတ်တော်တက်တန်းတစ်ခုမှရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှတ်ပုံတင်တဲ့ပါတီသစ်တွေဟာဒီလွှတ်တော်တက်တန်းအတွင်းမဲဆန္ဒနဲ့30တဲ့မနဲ့ကျင်းပတဲ့ဂျားပြရွေးကောက်ပွဲတွေမှာအ ਨੇ စုံမဲဆန္ဒနဲ့30ဝင်ရောက်ရှင်ပြန်ရမယ်ဆိုတဲ့အချက်ဖြစ်တယ်လို့ဦးသိန်းညွန့်ကပြောပါတယ်။အရင်ဥပဒေမှာရွေးကောက်ပွဲအတွင်းမဲဆန္ဒနဲ့30မရှင်ပြိုင်တဲ့ပါတီတွေကိုပါတီဖြစ်ဆက်လက်ယက်တီခွင့်မရှိဘူးဆိုတဲ့အချက်ကိုရှင်းလင်းချက်ထပ်မံဖြည့်ဆွတ်တာဖြစ်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥပဒေအထောက်အကူပြုအဖွဲ့ဝင်ရှင်းနေဦးအောင်သိန်းကတော့ထောင်ဒဏ်ကြားခံနေသူတွေကိုပါတီဝင်အဖြစ်မသတ်မှတ်ရဘူးဆိုတဲ့အချက်ကိုပြင်ဆင်တဲ့အပေါ်မှာသူအမြင်ကိုအခုလိုပြောပါတယ်
။အဲ့ဒီကတော့တကယ်ကိုပြင်ဆင်တဲ့အချက်ပါ။ပါတီဝင်ရဲ့ဘော်တွေကထောင်ထဲမှာအကြောင်းမျိုးကြောင့်ထောင်ကြားခံရတဲ့နေသားမျိုးတွေရှိတယ်ဗျာ။ဒီလိုပါတီဝင်ဆင်းတဲ့တော့တို့ထားခွင့်မရှိဘူးဆိုရင်သူတို့ရဲ့နိုင်ငံရေးလုံးဆိုင်ချက်ပြီးတော့ထောင်နှံကြသွားတာတွေကိုမြန်မာရှိနေတဲ့ရဲဘော်တွေကအသိမှတ်မပြုတဲ့သဘောမျိုးပါတီကပါအသိမှတ်မပြုအောင်လုပ်တဲ့ကျင့်ကြတဲ့အဲ့ဒီဟာကြီးကိုပယ်ချက်လိုက်ကြတော့ကျွန်တော်တို့ကဘာလဲတော်သဘောတူပါတယ်ဒါဖြက်လက်ချက်တင်ပါတယ်အဲ့ဒီလိုကျင့်ကြတဲ့ဟာကြီးနဲ့သူတို့ပထမယူကောက်ဝဲကြီးကိုလုခဲ့သွားတာဟုတ်ဗျ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကိုထုတ်ပြန်စဉ်က NLD ပါတီရဲ့အထွေထွေအတွင်းမှုဒေါ်အောင်ဆန်းစုကြည်ဟာထောင်ထံချမှတ်ခံရပြီးနေအကျေချုပ်ကြက်ခံနေရတာဖြစ်ပါတယ် NLD ပါတီကတော့2008ဖွဲ့စည်းပုံကိုအခြေခံပြီးပေါ်ပေါက်လာတဲ့ဤဥပဒေတွေကိုလက်မခံတာကြောင့်2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့မှတ်ပုံမတင်ခဲ့တာဖြစ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းအတီးပြူကြောင်ဆုံးဖြတ်တဲ့အပေါ်မှာတော့ဥအောင်သိန်းကအခုလိုသုံးသပ်ပါတယ
်လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုဆောင်ရွက်ဖို့နော်ကျွန်တော်တို့ဒီအားလုံးနိုင်ငံသားတွေမှာတာဝန်ရှိသူတို့ကျွန်တော်တို့ဒီပါတီတွေမှာလည်းတာဝန်ရှိပါတယ်။ဒါပေမဲ့တင်းကျပ်ထားတဲ့ရွေးကောက်ပွဲဆိုင်ရာစီမံခန့်ခွဲဥပဒေတွေ၊ဖွဲ့စည်းပုံအခြေခံဥပဒေရဲ့စီမံခန့်ခွဲဥပဒေတွေဟာဖြစ်ရင်နော်ပါတီတွေရဲ့ရည်ရည်ပိုင်ခွင့်ကိုပြည်ပြင်းစားစီနိုင်တဲ့အားတွေကိုမလျှော့ပေးဘူးဆက်သွားမယ်ဆိုရင်တော့ကျွန်တော်ဒီနေ့ဒီမိုကရေစီလမ်းကြောင်းကိုသွားနေပါတယ်ဆိုတဲ့ဒီဖွဲ့စည်းပုံကြီးကအဟောပိကံဖြစ်သွားပါလိမ့်မယ်။အဲကြောင့်ဒီဟာပြည်သူပြည်သားမှန်များကိုပြည်သူပြည်သားဖြစ်အောင်လုပ်ဖို့လိုအပ်မဲ့အကြောင်းတွေဟာကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေမှာရှိတယ်လို့ပါတီတွေမှာလည်းရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီလိုပြင်ဆင်ပြောင်းလဲတာကြောင့်ပါတီမှတ်ပုံတင်မတင်ဆိုတာကတော့အဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်တွေကဆုံးဖြတ်မှာဖြစ်တယ်လို့ဦးအောင်သိန်းကပြောပါတယ်။ဒီကနေ့ပြည်သူလွတ်တော်ကဆုံးဖြတ်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုအော်တိုဘာလ9ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအမျိုးသားလွှတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်။ဒီလ18ရက်နေ့မှာအမျိုးသားလွှတ်တော်ကအတည်ပြုပြီးတဲ့နောက်ဒီကနေ့ပြည်ထောင်စုလွှတ်တော်ကထပ်မံအတည်ပြုလိုက်တာဖြစ်ပါတယ်။